ကဲပမဖဒေါက်တာသောမေခင်ဗျာကျွန်တော်တို့ကလေးငယ်တွေဒီမဖျားပဲတက်တဲ့နေရာမှာဝယ်ယူပြန်လို့အလွယ်ခေါ်ပေမဲ့လည်းဒီအတက်ယောဂါလို့ပဲခေါ်သင့်တဲ့ဒီတကယ်တက်တဲ့ယောဂါပေါ့ဆရာနော်အဲ့ဒါနဲ့တခြားမှားနိုင်တဲ့ယောဂါအခြေအနေလက္ခဏာတွေရောရှိလားဆရာကြီ
းရှိပါတယ်ဒီကလေးတွေမှာတက်တာတော့အရွယ်အစားဝတ်မှုတည်ပြီးတော့ဟိုတက်တဲ့အမျိုးအစားလည်းရှိတယ်ပေါ့ဗျာစေပညာမှာတော့ဒီအတက်ယောဂါတွေကတော်တော်လေးအုပ်စုခွဲထားတာရှိသေးတယ်အဲ့တော့မျိုးစားမျိုးစုံမှမူတည်ပြောလဲလက္ခဏာတွေကခေါ်ရတယ်။အဲ့လိုပဲဒီတက်တဲ့ရွယ်ပေါ်ကမူတည်ပြောလဲဒီယောဂတစ်ခုပဲမူကျင်းစားဆုံးမှများလို့ဖြစ်ဆိုင်ရင်ဆိုင်ရင်တက်လို့မရှိဘူး။သူကမျိုးလုံးလေးပိတ်ကလပ်ပိတ်ကလပ်ဖြစ်တယ်လို့လောက်ကလေးပြလာတယ်။တက်တဲ့တနေရာလဲစိုက်ကြည့်တယ်။လက်ကလေးကတောက်လာတယ်။ငယ်လေးတက်တာခွဲကြခက်လေးပေါ့နော်။ဒါပေမဲ့လူကြီးမှလည်းဒီတက်တာနဲ့ဆင်ရင်ဒီတဲ့ယောဂတွေကအများကြီးမှားနိုင်ပါတယ်။အဲ့ဒါကြောင့်မို့ကျွန်တော်ကပါရေးကြည့်လဲဆိုလို့ရှိရင်တက်တယ်လို့ပြောပြီးဆိုရတဲ့တွေ့တဲ့လူရဲ့ဖော်ပြချက်ပေါ့နော်မျက်မြင်သက်တည်းရဲ့သက်ဆိုချက်ပေါ့ဆိုတာဘယ်လိုတက်တာလဲဘယ်လိုဖြစ်သွားတာလဲဒါအဓိကရေးကြည့်ပါအရင်ခက်ကတော့ဒီအရေးရဖို့အတွက်ဒီကလေးကိုစေုံတင်ထားလို့ဆက်လေးလိုက်ဗီဒီယိုရိုက်ထားတယ်ပေါ့ဒါပေမဲ့ခုခက်မှာတယ်လီဖုန်းတွေမှာဗီဒီယိုရိုက်လို့ရတဲ့ခါကျတော့တော်တော်လွယ်သွားတယ်တက်တဲ့ချိန်မှာတယောက်ကရိုက်ထားလိုက်တော်တော်များများမိပါရောစိတ်ပူတယ်ပေါ့လေဒါပေမဲ့တယောက်ကရိုက်ထားလိုက်ချင်ပြီးဆရာဝန်ကကြည့်လို့ရတော့ဘယ်လိုဖြစ်သွားတယ်အဲ့ဒီတကယ်တက်တာမတက်တာပေါ့နော်အဲ့လိုခွဲကြလို့ရတယ်
ဟုတ်ကဲ့အဲ့တော့အခုလိုဒီခွဲကြပြီးတော့တိလိုက်တဲ့ခါမှာပေါ့ဆရာနော်တကယ်တက်တဲ့ယောဂါမဟုတ်နိုင်တဲ့အခြေအနေတွေဘယ်လောက်များများရှိလဲဆရာကြီး
ရှိပါတယ်ကျွန်တော်တို့ကမကြာခဏတော့ဟိကလေးဆရာဝန်တွေနင်းနေတော့ဒီတက်တဲ့ပြဿနာကနေတိုင်းရှိတယ်ပေါ့နော်တခါတည်းတော့ကြားရပေါ့ကွာခုနကပြောတဲ့တက်ယောဂါလိုမျိုးကမကြာပဲတက်တော့ဒါတချို့ကလည်းတကယ်တက်တာပေါ့နော်တခါတည်းကြလိုက်မှကလေးကအိုးငငယ်လေးဆိုပါခစ်တယ်လို့ဆိုမှနှာခေါင်းပိတ်တယ်လို့ဆိုလို့မရဘူးတို့ဆိုရတာကတော့ဒါကကြီးဟာကြီးခေါင်းကြီးလိုက်ွားရဲဆိုရယ်အမိကတော့တက်တယ်လို့ပြောတာပါကျွန်တော်တို့ကကတော့ဒါတက်တာဟုတ်ကြီးမဟုတ်ကြီးဆိုတော့တော်တော်လေးစဉ်းစားပါတယ်ဒါပြင်ပေါ်တပြင်ချက်လက်တည်းလည်းအများကြီးရှိတယ်ပေါ့နော်ဥပမာအဖြစ်တချို့ကလေးငယ်လေးကတနည်းနည်းမှဆိုဖြစ်တတ်တယ်စိတ်ရမ်းကြည့်တယ်ပေါ့ငိုမလို့ဆိုရတာကဒါကကြီးဟာတော့အသက်ကမရှိတော့အားယူနေတာအားကြလို့ရှိရင်အသက်ရှိတာမရှိတာကြတော့အောက်ဆီဂျင်ကခေါင်းအမြောက်တော့လည်းပြာပြီးတော့တကယ်တက်တဲ့ဆေးကိုရောက်သွားတတ်တာကျွန်တော်တို့ကတော့ breath holding attacks ကိုပေါ့အတက်ရှူတာကိုကိုယ့်ဘာကိုထိန်းထားပြီးတော့တက်မရှူဘဲနဲ့ငိုရင်းပေါ့နော်အဲ့လိုမျိုးဖြစ်တယ်အဲ့လို claim လို့ကြလဲကျွန်တော်ကဒီချမ်းမြေပေါ်မှာဒီပြင်းကြီးပေါ်မှာတကောင်းမောက်နေတာလေးတားလိုက်သူ့ဘာသူပြန်ပြီးတော့အတန်ထွက်လာပြီးပြန်ရဲသွားတာပေါ့နော်နောက်ပြီးတော့ချို့တင်းကောင်းတင်းစိုးတစ်ခုကြားလိုက်ရင်ဒါလူကြီးတွေပါဆိုရုပ်တရက်ဝုန်းဆိုပုံကလေးလဲသွားတယ်ပေါ့နော်ဒါမျိုးကျွန်တော်ကစိတ်ပညာခေါ်ရတော့ဒီလိုဘေးကအတက်ပေါ့လေဒါမှအများပြည်သူနေနေတော့ဒါတက်တယ်လို့ပဲခေါ်တာပေါ့ဒါကျွန်တော်နေနေတော့ဒါတက်တာလည်းခွာပါတယ်တချို့ကလည်းနေပူကျဲကျဲနဲ့မှကြာကြီးရနေတယ်ဆိုတော့မှသတိပိုင်းဆွဲပြီးတော့ဈေးလွတ်ချင်းကြီးပါကြာလောက်ပါတင်မနေပါတက်တဲ့ခါကျအဲကြာကြာကြီးနေပြီးတော့ခါချွေးတွေထွက်လာပြီးတော့သွေးချင်းကြာပြီးတော့ဝုန်းဆိုပြစ်လဲတယ်ပေါ့နော်ဒါမျိုးကလည်းဆရာဝန်ခေါ်နေတော့ဒါတက်တာမဟုတ်ဘူးပေါ့နော်ဒါ fainting ခေါ်တော့ပေါ့နော်ဒီအနောက်ကိုသွေးသားရောက်သွားပြီးတော့ထွက်ကြတာမျိုး
ဟုတ်ကဲ့ဆရာနောက်ထပ်ကဒီတကယ်တက်တဲ့ယောဂါမဟုတ်ဘဲနဲ့မှားနိုင်တဲ့အခြေအနေရှိသလား
မကခဏတွေ့တာအာပြောင်စီတချို့ဒီလိုဆင်းမျိုးကပြီးတဲ့အခါပမာဏမှန်ကန်မှုလို့ပါကလေးရဲ့ကိုယ်လေးရင်နဲ့တက်ပြီးလို့ဒီအာပြောင်စီတွေကိုကိုယ်လေးရင်နဲ့မတက်ဘဲနဲ့ပို့ပေးလိုက်ရင်သူကတက်တယ်လို့မျိုးဖြစ်တယ်မျက်နှာကြီးခါရကောင်းကြီးလိမ့်စက်ကြီးလိမ့်လက်ကြီးကော်ပြီးကြာကြီးဖြစ်သွားတော့ပြီးတော့ကြလာပြန်ကျသွားပြန်ဒါပေမဲ့တတိတွေကတော့မလစ်ဘူးကလည်းမကြခဏပြေးပါ
ဟုတ်ကဲ့
ဆောက်တဲ့တွေးတဲ့အခြေအနေတခုကတော့တွေးထဲမှာတခြားတက်လဲသွားတယ်ပေါ့ဒီမှာစားတော့မစားဘူးစားစားချိန်လွန်သွားတယ်တွေးထဲမှာတခြားတက်လဲပါလဲချွေးတွေထွက်ပြီးတော့တခါလဲပက်တီချောက်တွေတုံပြီးတော့ငူးမှိုက်ကြတယ်ပေါ့ဗျာအဲ့ဒါဆိုလို့ရှိရင်တက်တာနဲ့မှားတယ်မှာတခါလေးကြတဲ့တွေးထဲမှာကယ်လ်ဆီယမ်လို့ခေါ်တဲ့ထုံးတက်လဲနဲ့တက်တနီဆိုတာတက်တယ်လို့ဖြစ်တယ်တချို့ဆိုမြေလဲကျွတ်ထုံးဦးနေတောက်ချောက်မပြီးတော့ပေါ့နော်တခါလေးကြလိုက်ပါလို့ဆိုကျွန်တော်ကလွယ်ပါတယ်ဟိုမျက်စိကိုဇုံမိတ်ဇုံမိတ်လို့တာတက်တာမဟုတ်ဒါမှလည်းအကျင့်ပါဝေဒနာပေါ့ဒါပေမဲ့မိဘအနေနဲ့တော့ဒါတက်တယ်လို့ကျွန်တော်တို့လာပြတဲ့အခါရှိပါ
ဟုတ်ကဲ့အခုလိုမျိုးဒီတကယ်တက်တာမဟုတ်ဘဲနဲ့ဖြစ်တဲ့ယောဂါတွေမှာတက်တာကနေတိတိတသာကွာနိုင်တာဆိုလို့ရှိရင်ဆရာဘယ်လိုအချက်တွေကိုအဓိကပြောမလဲ
တက်တာမှာဖြစ်ဖို့များတဲ့အချက်တွေပေါ့ဗျာအဲ့ဒါကိုကျွန်တော်အရင်ပြောလိုက်ချင်တယ်ဒီမှာတက်တာဖြစ်ဖို့များတဲ့အချက်ကမျက်စိကပွင့်နေတယ်ပြီးတော့စီးတွေသွေးတွေထွက်သွားတယ်ဇန်ငင်ဇန်ငင်ဖြစ်တယ်နောက်ပြီးတဲ့အခါကျလို့ရှိရင်လည်းသတိလက်သွားတယ်။သတိသိခေါ်လို့မရဘူး။ဒါမှမဟုတ်လည်းနည်းနည်းဝေဝေဝါးဝါးဖြစ်နေပေါ့။ချက်ချင်းကြီးလို့ပြန်ပြီးတော့ချက်ချင်းသတိပြန်ရမလာဘူးပေါ့။နောက်တစ်ခါကျလည်းဒီလက်တွေချောက်တွေမတန်တာတော့ဘာလို့လဲလဲချန်ရဲပေါ့။အ အဲ့လိုဖြစ်ရင်တော့ဒီတက်တာပိုဖြစ်ပုံများပါတယ်။မရှာရတဲ့အကိုက်မိတယ်ပေါ့နော်။ဒါမျိုးဆိုလို့ရှိရင်တော့တက်တာဖြစ်ပုံများပါတယ်။
ဟုတ်ကဲ့။အဓိကခွဲနိုင်ဖို့အတွက်ကတော့ဆေးရုံအချိန်ပြပွားတော့အရေးကြီးတာပါဆရာနော်
။ဟုတ်ကဲ့အရေးကြီးပါ။ဒါလို့ဆိုဆရာဝန်တော်တစ်ခါလေးခွဲရတာခက်တယ်။ခုနပြောသလိုပေါ့။ရင်းရင်တက်တဲ့ဟိုဘယ်လိုဖြစ်သွားသလဲ။ဒါလေးကိုသိချမေးရတာ။လူဝိုင်းလည်းဒီပြေစမ်းတမှုတွေတက်ခွဲစမ်းတမှုတွေပါလုပ်ရပါနောက်တစ်ခါကလေးမှာတော့ဖြစ်နေတယ်ပေါ့နော်။ဒါလည်းကြီးတဲ့ရွယ်မှာဖြစ်တတ်တာတခါလေးကြလဲဒီစိတ်ကြောက်ဖြစ်တာပေါ့နော်။ Historical fit ဆိုတာတကယ်တက်တာမဟုတ်ဘူး။တခါကျသူစိတ်တိုင်းမတားပါကတက်တယ်လို့ဖြစ်သွားတယ်ပေါ့နော်။တက်တာမဟုတ်ပေမဲ့သူကခံစားနေရလို့မဟုတ်သူတကယ်ခံစားနေရပေါ့နော်။တက်တဲ့ပုံစံဖြစ်တယ်ပေါ့။အဲ့ဒါကိုခွဲကြရပါတယ
်။ဟုတ်ကဲ့
။စိတ်ပိုင်းဆိုင်ရာခြေနေလဲပါလိမ့်ရှိတယ်လေပေါ့နော်
။ဟုတ်ကဲ့။အဲ့တော့စိတ်ပိုင်းဆိုင်ရာဆိုတော့ကျွန်တော်မြန်မာနိုင်ငံမှာနပ်ပြူစားတဲ့ဆုံးပြူစားတဲ့စားရှိတဲ့ဖြစ်ပေါ့နော်ဟိုတက်တဲ့ခါမှာပြောလို့ရှိပြီးတော့ကုသမှုမခံရတဲ့အနေအထားမျိုးတွေရော
အဲ့ဒါမျိုးလည်းရှိနိုင်တာပေါ့နော်ကျွန်တော်တို့နိုင်ငံမှာတော့သူတဲ့ကျမဤတိပညာနည်းလို့ရှိရင်တော့လေဟိုယောဂရေးရလည်းတော်တော်များများဘာကြောင့်ဖြစ်တယ်ဆိုတာသိချာကားကားတော့မသိဘူးပေါ့နော်တော့ဒါလည်းဆုံးပြူစားတာလို့နပ်ပြူစားတာလို့ဒီလိုစားပြီးတော့မကူဝဲထားတာလည်းရှိနိုင်တာပေါ့အဲ့လိုမကူဝဲထားတဲ့ခါကျတော့ဒီဆိုင်ရင်ဆိုင်ရင်တက်တာမျိုးပေါ့နော်ခုနကလိုရှာခိုင်းပြီးအောင်လောကလေးပြောင်းတက်တာမျိုးချအသက်ရှူတဲ့ကျက်သားတွေကပေါင်လို့ရှိရင်ဦးနောက်ကိုသွားတဲ့အောက်ဆီဂျင်ရော့သွားတော့အဲ့လိုတက်တဲ့အချိန်ကြာလေလေဒီဦးနောက်ကိုသွားတဲ့အောက်ဆီဂျင်ကနည်းသွားလေလေဦးနောက်ကထပ်ထိခိုက်လေလေဖြစ်တာပေါ့အဲ့တော့ပို့ပြီးတော့ဆူဆူဆူဆူသွားတတ်တာအဲဒီတက်တယ်ဆိုရဲယောဂဖြစ်ရင်တော့သက်ဆိုင်ရာတက်ချမ်းသားလေတဲ့ကျန်းမာရေးဝန်ထမ်းနဲ့ပြတ်တင်ပါလေ
ဟုတ်ကဲ့ဆရာကျေးဇူးများကြီးတင်ပါတယ်ဆရာ